ပရိတိန်နိုင်ငံအောက်စဖို့တက္ကသိုလ်ကစံတန်နေတဲ့ကိုဗစ်-19ကာကွယ်ဆေးကအသက်ကြီးသူတွေရောအသက်ငယ်သူတွေမှာပါခန္ဓာကိုယ်တွင်ခုခံကာကွယ်တုံ့ပြန်မှုရှိတာကိုတွေ့ရတယ်လို့ပရိတိန်ဆေးကုမ္ပဏီအက်စထရာဇေနီကာကဒီကနေ့ပြောပါတယ်။ဒီဆေးကအသက်ကြီးတဲ့သူတွေမှာတုံ့ပြန်ခံစားရတဲ့ပြဿနာတွေနည်းတယ်လို့လည်းပြောပါတယ်။ ဗီဒီယိုအောက်စ်ဖို့တက္ကသိုလ်နဲ့အက်စထရာဇေနီကာစီးကုမ္ပဏီတို့ပူးပေါင်းဆန်းသတ်နေတဲ့ဒီကာကွယ်ဆေးကအသက်ကြီးပိုင်းအုပ်စုဝင်တွေမှာခန္ဓာကိုယ်တွင်ရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းထွက်ပေါ်စေတာတွေ့ရတယ်လို့သတင်းရင်းမြစ်အုပ်ကိုကိုကာပီ Financial Times သတင်းစာကဖော်ပြပါတယ်။ဇူလိုင်လအတွင်းကပြုလုပ်ခဲ့တဲ့ဆန်းသတ်မှုတွေအရအသက်16နှစ်ကနေ95နှစ်အတွင်းကျန်းမာရေးကောင်းသူအုပ်စုဝင်တွေမှာရောဂါပိုးကိုခုခံနိုင်တဲ့ပဋိပစ္စည်းခန္ဓာကိုယ်အတွင်းအများပြားထွက်ပေါ်တာကိုတွေ့ရတယ်လို့ Financial Times မှာဖော်ပြပါတယ်။ရှာဖွေတွေ့ရှိချက်အသေးစိတ်ကိုတော့မကြခင်ထုတ်ဝေမဲ့စီးပညာရှင်တွေမှာဖော်ပြလိမ့်မယ်လို့မျှော်လင့်ရကြောင်း Financial Times ကပြောပါတယ်။